ကဲဒါဆိုစိတ်ပေါင်းဘယ်လောက်ရှိလဲ89စေတသိက်ပေါင်းရုပ်28နိဗ္ဗာန်အဲ့ဒီထဲကနေပြီးတော့တဲ့သဘောတူစုစည်းပြတဲ့နေရာမှာမကောင်းတဲ့အပြစ်ရှိတဲ့အကုသို့သဘောတွေစုစည်းပြမယ်အပိုင်းကိုအကုသလသင်္ကဟလို့လေ့လာမယ်ဟုတ်ပြီနော်လေ့လာတဲ့နေရာမှာစိတ်89ပါးထဲမှာမကောင်းတဲ့သဘောအပြစ်ရှိတဲ့သဘောရှိတဲ့စိတ်ရှိလားဘယ်စိတ်လဲအကုသို့စိတ်ဒါဆိုရင်စိတ်89ပါးထဲကအကုသလသင်္ကဟထဲကိုပါသွားမှာကစိတ်ဒီဘယ်စိတ်ပါမှာလဲအာဟုသောစိတ်12ပါးပါသွားမယ်ဟုတ်ပြီစေတသိက်ပေါင်းဘယ်လောက်ရှိစေတသိက်52ပါးထဲမှာလေစိတ်တွေကိုခုနလိုမကောင်းသွားအောင်ညှဉ်းနှွမ်းသွားအောင်ချက်လေတတ်တဲ့သဘောရှိတဲ့စေတသိက်ရှိလားဘယ်စေတသိက်လဲအာဟုသောစေတသိက်အာဟုသောစေတသိက်ဘယ်နှပါးရှိလဲ14ပါးရှိမယ်ဟုတ်ပြီဒါသည်ဒီအကုသလသင်္ခါခေါင်းစဉ်ကြီးထဲမှာပါသွားတာစိတ်ပါမယ်စေတသိက်ပါသွားမယ်ဟုတ်ပြီနော်စိတ်ထဲကဆိုရင်အကုသိုလ်စိတ်12ပါးစေတသိက်ထဲကဆိုရင်အကုသိုလ်စေတသိက်14ပါးဒီမှာတုန်းကအကုသိုလ်စိတ်12ပါးဟုတ်ပြီရုပ်ပေါင်းသည်28ရုပ်28ဆိုယောက်ျားတစ်ယောက်မှာ28 29မိမတဲ့အောင်မှာ29ဒါရုပ်ပိုင်းကြတင်ရမယ်ရုပ်တွေကိုကြည့်လိုက်တဲ့အခါမှာသူ့ရုပ်ကအာကုသို့ရုပ်လို့ရွေးလို့ရတာရှိလားရုပ်တွေကိုကြည့်တန်းကြည့်တယ်နှင်းရုပ်ကတော့အာကုသို့ရုပ်အဲငါရုပ်ကတော့မဟာကုသို့ရုပ်အဲငါရုပ်ကတော့ရူပရုပ်အဲ့လိုခွဲလို့ရလားမရဘူးဒါကြောင့်ရုပ်ထဲမှာအာကုသလသင်္ကဟမှာယူလို့ရတဲ့တရားမရှိနိဗ္ဗာန်နိဗ္ဗာန်ထဲမှာအာကုသို့နိဗ္ဗာန်လို့ရှိလားဒါဆိုရင်အကုသလသင်္ကဟာထဲမှာယူလို့ရတဲ့ပရမတ္ထတရားဘယ်နှပါးပဲရှိမလဲနှစ်ပါးပဲဘာနဲ့ပါအကုသို့စိတ်နဲ့အကုသို့စိတ်ဒါကြောင့်အကုသို့စိတ်12ပါးရဲ့အကုသို့စေတသိက်14ပါးရဲ့ကိုစုပြမှာအကုသလသင်္ကဟာအဲ့ဒီထဲမှာလဲစိတ်နဲ့စေတသိက်တွေမှာဟာလာအကုသို့စိတ်ဖြစ်အောင်ဘယ်သူကခြေလေလိုက်တာအဲစေတသိက်ဆိုတာစိတ်ကိုမှီပြီးတော့စိတ်ကိုခြေလှယ်တဲ့အတွက်ကြောင့်အဲ့ဒီလိုအာကုသလတေငဟဆိုတာအကုသိုလ်တွေလို့ရဘယ်ကိုကြလဲဆိုအပယ်ကိုကြတဲ့အတွက်ကြောင့်အကုသလတေငဟအောင်နောက်တနည်းသောရင်အပယ်ကိုလည်းကြတယ်အကုသိုလ်တွေဖြစ်လာရင်မကောင်းတဲ့အတွက်ကြောင့်ဒါကိုပါပတေငဟလို့လည်းခေါ်တယ်ပါပဆိုတာမကောင်းမှုဒါကြောင့်အကုသလတေငဟကြီးမှာဘေယာသည်အခရာလဲလို့ပြောရင်အကုသို့စိတ်တွေဖြစ်အောင်လှုပ်တာဘုသူလက်ချက်လဲအကုသို့စေတသိက်ဖြစ်တဲ့အတွေ့အကြောင်းအကုသလတေငဟကိုတင်းရင်ဘေယာကိုဦးစားပေးကြည့်ရမယ်အကုသို့စေတသိက်14ပါးကိုကြည့်ရမယ်အကုသို့စေတသိက်14ပါးခြေလှယ်လိုက်လို့အကုသို့စိတ်ကြီးဖြစ်ရတာနားလည်ပြီနော်ဒါကြောင့်အကုသလတေငဟကိုတင်းရင်အာဟုသောစေတသိက်14ပါးအကြောင်းကိုဓမ္မမိတ်ဆွေတို့သင်ခဲ့ပြီးပြီအဲ့ဒီအထဲမှာအာဟုသောစေတသိက်14ပါးမှာကျမတို့သိသားပဲလောဘလောဘလို့ပြောရင်လောဘဆိုတာလိုချင်တယ်ဒီလောက်လေးနဲ့မရဘူးတဲ့ဟာဒီလောဘလေးနဲကျဲတယ်တဲ့လောဘကြီးကမျက်နှာဖုံးကြီးတွေစွတ်စွတ်ပြီးတော့တတ္တဝါတွေကိုကျိုးဆွဲပြလိမ့်မယ်ဟုတ်လားအဲ့ဒီလိုကျိုးဆွဲတာလောဘမှာမျက်နှာဖုံးကြီးဘယ်နှခုရှိမလဲဒေါသဒေါသထွက်တယ်ဆိုပေမဲ့အဲ့ဒီဒေါသမှာမျက်နှာဖုံးဘလောက်ရှိတယ်လဲဆိုအဲ့ဒီလိုကျေးဇူးတော်ရှင်မြတ်စွာဘုရားကပေါ်ထုတ်ပြမယ်အပိုင်းကိုအာဟုတလသင်္ကဟမှာပါတဲ့တရားဒီ၉ပါးရှိတယ်အဲ့ဒါကအာတဝါဩဃယောဂကာယကံတာဥပဒံနိဝရဏအနုတယတန်ယောစေကိလေသာဒီ၉ပါးလုံးဒီအကုသို့စေတသိက်14ပါးရဲ့မျက်နှဖုံးနေပဲအဲ့ဒါတွေကိုမြတ်စွာဘုရားပြောပြမယ်ပြောပြပြီးအဲ့မျက်နှဖုံးကိုဆွဲချွတ်ပြီးတော့သူ့ရဲ့နောက်ွယ်ကဘာလဲလို့ပြလိုက်မယ်အဲ့တော့မျက်နှဖုံးတွေကိုတရားဟုတ်ပြီနော်မျက်နှဖုံးရဲ့နောက်ွယ်မှာဖြစ်နေတဲ့ဒီအကုသို့စေတသိက်14ပါးကိုတရေကိုလို့တွေ့ဒါကြောင့်အဲ့ဒီအကုသလသင်္ခါရဲ့ဟောအောက်ဆုံးမှာတရေကိုဆိုတာတွေ့လိမ့်မယ်တရေကိုဆိုတာကိုကြည့်ကြည့်လိုက်ဟိုးနောက်ဆုံးမှကြည့်လိုက်14ဆိုတာတွေ့လားအဲ့ဒီ14ဒီဘာတွေလဲလို့ကြည့်လိုက်ရင်အကုသို့စေတိတ်14ပါးကြီးပဲအဲ့ဒီအကြောင်းကိုနောက်အပတ်မှာပဲသင်ကြားစို့နော်